ထိုင်းနိုင်ငံ celebrity KN အတွင်းကနာမည်ကြီးအမွာငရဲမူရီဂိုင်းဝင်နေတဲ့အတူထိုင်းမြန်မာနယ်စပ်ကတင်သွင်းလာတဲ့ကာလတံပိုးပန်းငွေတန်ပေါင်း 2,500 လောက်တန်ပိုးရှိတဲ့ ICE လို့ခေါ်တဲ့မူရီစီကီလို900နဲ့စိတ်ကြွစေ၄တန်းဒီဘက်ကိုမေလ31ရက်နေ့ကဖမ်းမိခဲ့ကြောင်းထိုင်းရဲချုပ်ကသတင်းစာရှင်းလင်းပွဲလုပ်ခဲ့ပါတယ်။မတ်အေးအေးမှာကသတင်းပေးပို့ထားပါတယ်ခင်ဗျာ
။အမွာငရဲခိုင်းလို့အမည်ရတဲ့ခိုင်းနဲ့ဆက်နွယ်နေတဲ့နွန်ထဘူရီခရိုင်အမှတ်1နယ်မြေမှာနောက်ထပ်မူရီခိုင်းဝင်တွေကိုထပ်မံဖမ်းဆီးလိုက်ပြီးတဲ့နောက် ICE လို့ခေါ်တဲ့မူရီစေဝါကီလို900နဲ့အတူစိတ်ကြွစေပြား၄တန်းဒီဘက်ကိုဖမ်းမိခဲ့တာပါ။ထိုင်းဒုတိယရဲချုပ်ချက်လန်ကရက်ဒီရာခံကတော့သတင်းစာရှင်းလင်းပွဲအတွင်းမှာအခုလိုပြောဆိုသွားပါတယ်အပါချီခိုင်းလို့ခေါ်တဲ့အမွာငရဲခိုင်းဟာတံပိုးကြီးစိန်ခံကားတွေကိုတုံးပြီးထိုင်းမြောက်ပိုင်းကနေလာနေတဲ့မူရစ်စေးဘွားတွေကိုတန်းနဲ့ချီပြီးကားဆင်းလုံးပြည့်ဖြန့်ချီတဲဆောင်ပေးနေတဲ့အဖွဲဖြစ်တဲ့အကြောင်းနဲ့ဒီမူရစ်ခိုင်းဟာအသက်23နှစ်ကနေ30ကျော်ထိုင်းလူငယ်တွေဖြစ်ပြီးခိုင်းဝင်ခုနှစ်ဦးထဲမှာအမျိုးသမီးနှစ်ဦးပါဝင်တယ်လို့ဆိုပါတယ်။ရဲချုပ်ချလန်ကရက်စီဝရခန်ကတော့ဒီခိုင်းနဲ့ဆက်ဆက်ပြီးထိုင်းမြောက်ပိုင်းချင်းရိုင်ခရိုင်ကနေထိုင်းတောင်ပိုင်းမလေးနယ်စပ်ထိပို့ဖို့အတွက်တည်ဆောင်လာတဲ့ဤစုစုအမျိုးအစားဇင်ခံကားထဲမှာတော့ ICE လို့ခေါ်တဲ့မူရီစေဝါကီလို900ကိုဗန်ကောက်မြို့ဆိုင်မိုင်းအဝေးပြေးလမ်းမကြီးမှာပိတ်ဆို့ဖမ်းဆီးနိုင်ခဲ့ကြောင်းပြောဆိုသွားပါတယ်။ထိုင်းမူရီစေဝါတပ်ဖွဲ့ရဲ့ချမှတ်ထားတဲ့မူဝါဒအတိုင်းမူရီစေဝါတွေကိုနိုင်ငံအတွင်းဝင်မလာအောင်ပိတ်ဆို့တားဆီးမယ်ဝင်လာခဲ့ရင်လည်းရအောင်လိုက်ဖမ်းမယ်ဆိုတဲ့မူဝါဒအတိုင်းမူရီလက်ကြီးခိုင်းဝင်နေတဲ့ဆက်နွယ်နေသူတွေကိုပါစက်တိုက်ရှင်းလင်းနေပြီဖြစ်ကြောင်းရဲချုပ်ကပြောဆိုသွားပါတယ်။ထိုင်းနိုင်ငံအတွင်းကိုမူရီစေဝါတွေအဓိကဝင်နေတဲ့လမ်းကြောင်းကတော့ထိုင်းမြန်မာနယ်စပ်ချင်းရိုင်ခရိုင်ကဖြစ်ပြီးအဲ့ဒီနယ်မြေကိုတော့စစ်စင်ရေးနယ်မြေဖြစ်သတ်မှတ်ပြီးသက်တိုက်ဖမ်းဆီးမှုတွေလုပ်နေပြီမဲ့မူရီစေဝါတည်ဆောင်မှုတွေကများလွန်းတဲ့အတွက်တချို့မူရီစေဝါတွေကိုတော့ဗန်ကောက်ရောက်မှပဲဖမ်းဆီးနိုင်ခဲ့ပါတယ်။ပြီးခဲ့တဲ့နှစ်အောက်တိုဘာလကစပြီး2019ခုနှစ်မတ်လအထိ6လအတွင်းမှာတော့စိတ်ကြွစေပြားတန်း300ကျော်ဖမ်းဆီးနိုင်ခဲ့ကြောင်းထိုင်းအနာဘိုင်းတွေကသတင်းထုတ်ပြန်ခဲ့ပြီးစိတ်ကြွစေပြားတန်း200ကျော်ဟာချင်းရိုင်ခရိုင်ထဲမှာပဲဖမ်းဆီးမိတာဖြစ်တယ်လို့လည်းပြီးခဲ့တဲ့သတင်းစာရှင်းလင်းပွဲအတွင်းမှာပြောဆိုသွားခဲ့ပါတယ်ရှင်။